Welcome to the Voice of America in Burmese.
မင်္ဂလာပါမေပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။2015ခုနှစ်မတ်လ17ရက်ပုံထုနေ့ညနေခင်း View American တိုင်ရဲ့အစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီကခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ Smart Computer ပါရှင်။ဒီကနေ့ညနေအစီအစဉ်လေးကိုတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ Israel တို့ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်ညမောဆူရတရမကြခင်ဖွဲ့စည်းသွားမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကပြောလိုက်ပါတယ်။ကူကန်တပ်ဖွဲ့တွေနဲ့တပ်ဖွဲ့တွေအတွင်းထိခိုက်သေးဆုံးသူတွေအတွက်နင်းနာချေးပေးဖို့မြန်မာဘက်ကကမ်းလှမ်းခဲ့တဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။တရုတ်မြန်မာနယ်စပ်ကိုကန့်ဒေတာတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေဘယ်လိုရှိသလဲဆိုတာမကြခင်တင်ပြဖို့ရှိသလိုဒီကိုကန့်ဒေတာတိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတချို့ထိခိုက်သေဆုံးတဲ့အထိဖြစ်ခဲ့တာနဲ့ပတ်သက်လို့တော့
တရုတ်ပြည်သူလူထုကတော့သူ့အစိုးရကိုပဲစိတ်ဆိုးနေတာအစိုးရဘက်ကလည်းတခါကြားထားပြီးပြီလေအဲ့ဒါကိုလူသေးတဲ့အထိနောက်တစ်ခေါက်ကြားအောင်ဖြစ်ရသလားဘာလို့စိုးစိုးစီးစီးက
တရုတ်မြန်မာအရေးစောင့်ကြည့်လေလာသူဒေါ်လာကျော်စောပါမကြခင်ပြည်စုံနာဆင်နေပါတယ်တခါမြန်မာနိုင်ငံကတိုင်းရင်းမီဒီယာတွေရဲ့အခြေအနေကိုဆွေးနွေးနေကြတဲ့တိုင်းရင်းမီဒီယာညီလာခံအစအကိုလည်းမကြခင်မှာတင်ပြပေးပါမယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မြတ်သက်တို့ကတင်ပြပေးကြပါမယ်ရှင်
။ Israel တို့ယူကောက်ပွဲမှာဝန်ကြီးချုပ် Benjamin Netanyahu ရဲ့လက်အရင်းလေကွတ်ပါတီအနိုင်ရခဲ့ပြီးတဲ့နောက်စတုတ္ထအချင်းတက်တန်းဖြစ်သူဦးဆောင်မဲ့အစိုးရတက်ကိုရှေ့လာမဲ့နှစ်ပတ်သုံးပတ်အတွင်းဖွဲ့စည်းဖို့ရည်ရွယ်ထားတဲ့အကြောင်းဝန်ကြီးချုပ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။မဲအလုံးဒီပါရေထွက်ပြီးချိန်မှာတော့လွတ်တော်မှာ24နှစ်ရခဲ့တဲ့အထက်ကပြန်ပြတ်ဖြစ်တဲ့ Zionist Union Party ကို Likud Party ကနေရာ30နဲ့အသာရနေတာပါညမောဆူကဖွင့်နိုင်မှုလွတ်တော်မှာလိုအပ်တဲ့62နေရာအတွက်ပါတီငယ်တွေနဲ့ဆွေးနွေးနေပြီလို့လည်းဝန်ကြီးချုပ်ရဲ့ယုံကကြေညာချက်ထုတ်ပြန်ခဲ့ပါတယ်တိုင်းပြည်လုံခြုံရေးစီးပွားရေးနဲ့လူမှုရေးအတွက်တာဝန်ယူဆောင်ရွက်နိုင်မဲ့ခေါင်းဆောင်မှုတည်းရဲ့အမြန်ဆုံးပေါ်ပေါက်လာဖို့အေဇွေးလူလူကမျှော်လင့်နေတယ်လို့လည်းကြေညာချက်မှာဝန်ကြီးချုပ်ကပြောဆိုခဲ့တာပါအလဲလဲသဘောထားရှိတဲ့ကူလာနူပါတီကတော့ရွေးကောက်ပွဲမှာစနေရအနိုင်ရခဲ့တဲ့အတွက်ညမောင်းဆွေရဖွဲ့စည်းနိုင်ရေးမှာအရေးကြီးတဲ့ပါတီတစ်ခုဖြစ်နေပါတယ်။ Zionist Union Party ခေါင်းဆောင် Isaac Herzog ကတော့ရွေးကောက်ပွဲအရင်းနှီးတဲ့အကြောင်းအတိအမှတ်ပြုလက်ခံခဲ့တယ်လို့ဝန်ကြီးချုပ်နတန်ယာဟုကိုလည်းတယ်လီဖုန်းကတဆင်ချီချူစကားပြောကြားခဲ့တာပါ။သူပါတီအနေနဲ့ Israel လူထုအတွက်အတိုက်ခံပါတီဖြစ်ဆက်လက်ရပ်တည်သွားမှာဖြစ်တယ်လို့လည်းသတင်းနောက်တွေကိုပြောကြားသွားပါတယ်။
အီရတ်တပ်တွေနဲ့ပြည်သူစစ်တွေဟာအီရတ်မြောက်ပိုင်းအမ်မာလီမြို့မှာမနစ်ကစက်တင်ဘာလတဲ့ IS စစ်သွေးကြော်တွေကိုတိုက်ခတ်ရမှာနေအိမ်တွေနဲ့ဆိုင်တွေကိုမိရှို့ဖျက်ဆီးပြီးဖောက်ထွင်းလူရဲမှုတွေလှုပ်ဆောင်ခဲ့တာတွေ့ရတယ်လို့ Human Rights Watch လူခွင့်ရေးအဖွဲ့ကြီးရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။အဖျက်ဆီးခံရသူတွေနဲ့မျက်မြင်သက်သေတွေကိုမေးမြန်းချက်တွေအပြင်ကောင်းကင်ကျိုးရုဓာတ်ပုံတွေကနေရခဲ့တဲ့အချက်လက်တွေကိုကိုးကားပြီးဖော်ပြတဲ့ဒီအစီရင်ခံစာထဲမှာပြည်သူစစ်တွေဟာအဆောက်အဦတွေကိုမိရှို့မဖျက်ဆီးခင်TV တွေအဝတ်ထည်တွေနဲ့လျှက်စစ်ကြိုးတွေကိုအရင်ခိုးယူခဲ့တယ်လို့ဆိုပါတယ်။အခုလိုလူယူဖျက်ဆီးမှုတွေကို MLA မြို့ဝင်းကျင်ကကြေးရွာပေါင်း48ရွာမှာလှုပ်ဆောင်ခဲ့တယ်လို့လည်းဆိုပါတယ်။အီရတ်တပ်နဲ့ပြည်သူစစ်တွေဟာအယက်သားတပ်ဖြတ်မှုလုပ်တာမျိုးမတွေ့ရပေမဲ့ဒီစစ်စင်ရဲ့အတွင်းအမျိုးသား7ယောက်ကိုဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်အီရတ်တပ်တွေအနေနဲ့အခုလိုအယက်သားတွေကိုတိုက်ခိုက်ပြီးစစ်ဥပဒေချိုးဖောက်တာတွေနဲ့လူမဆန္ဒတွေကိုလှုပ်ဆောင်နေမယ်ဆိုရင် IS စစ်သွေးကြော်တွေကိုနှိမ်နင်းရေးဟာအောင်မြင်နိုင်မှာမဟုတ်ဘူးလို့ Human Rights Watch အဖွဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းဆိုင်ရာတာဝန်ခံ Joe Stock ကပြောပါတယ်
ဘော့စနီးယားနိုင်ငံဆာရီနီကာမြို့မှာ1995ခုနှစ်ဇူလိုင်လတုန်းကစပ်တပ်ဖွဲ့တွေလက်ချက်နဲ့မွတ်စလင်အမျိုးသားနဲ့လူငယ်8000အစုလိုက်ပြုံးလဲတပ်ဖြတ်ခံမှုမှာပါဝင်ပတ်သက်သူဖြစ်တန်တရားရှိသူလူခုနှစ်ဦးကိုဆာဗီယာရဲတပ်ဖွဲ့ကဒီကနေ့ပဲဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးခံရသူတွေဟာအယက်သားတွေပေါ်ဆီယာဆွေးမှုကျူးလွန်ခဲ့သူတွေဖြစ်ယုံကြည်ရတဲ့အကြောင်းတရားလွန်ရှင်းတွေကဘဲဂရိတ်မြို့မှာဒီကနေ့ပဲပြောခဲ့တာပါ။ဖက်စီခံရသူတွေဟာဆာရီနီကာမျိုးစုံကဂိုဒေါင်တစ်ခုမှာလူ1000ယောက်ကိုတပ်ဖြတ်မှုနဲ့ပတ်သက်တယ်ဆိုပြီးအဓိကစွပ်စွဲခံထားရတာဖြစ်ပါတယ်။ဘော့စနီးယားစစ်ပွဲအတွင်းရက်စက်ကြမ်းကြုတ်ဆုံးဖြစ်ဖြစ်နဲ့ပတ်သက်လို့တာဝန်ရှိသူဖြစ်ဆပ်ကောင်းဆောင်ရကူမလာဒစ်ကိုတော့2011ခုနှစ်မှာပဲဖမ်းဆီးခဲ့ပြီးအခုခါနယ်သာလန်နိုင်ငံသားဟိတ်မျိုးကနိုင်ငံတကာရာဇဝတ်ခုံရုံးမှာရုံးတင်စစ်ဆေးခံနေရတာပါ။တန်ရရှိသူ9ယောက်ကိုဒီကနေ့ဖမ်းဆီးလိုက်တာဟာဒုတိယကမ္ဘာစစ်နောက်ပိုင်းဥရောပမှာအရသားတွေတပ်ဖြတ်ခံခဲ့ရတဲ့အထက်မှာအဆိုးအဝါးကြုံရတဲ့ပြည်နယ်ပတ်သက်လို့တိုက်ရိုက်ပတ်သက်သူတွေဖြစ်ဆွဆွဲဖမ်းဆီးမှုမှာပထမဆုံးဖြစ်တယ်လို့လည်း AP သတင်းတစ်ပုဒ်ကဖော်ပြခဲ့ပါဗျ။
အမေရိကန်သမ္မတအင်ဖြူကိုလိမ့်မှုထားတဲ့စားသောင်းမှာဆန်လိုက်အစိတ်ပါနေတာတွေ့ရတယ်လို့အမေရိကန်ထောက်လန်းရေးကပြောပါတယ်။သမ္မတအင်ဖြူဝင်းနဲ့ဝေးကွာတဲ့နေရာမှာရှိတဲ့စားစစ်ဆေးရေးဌာနကိုတနင်္လာနေ့ကဒီစားရောက်ရှိလာတာဖြစ်ကြောင်းနဲ့သမ္မတနဲ့အဆင့်မြင့်အရာရှိကြီးတွေကိုကာကွယ်စောင့်ရှောက်ရတဲ့ထောက်လန်းရေးဌာနကမနေ့ကအကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။ဇီဝဆိုင်ရာစစ်ဆေးမှုတွေနဲ့ကနဦးစစ်ဆေးရာမှာတော့ဆန်လိုက်ပါမှန်းမသိရပေမဲ့နောက်ထပ်စစ်ဆေးမှုတွေကနေတိကျရတာလို့ဆိုပါတယ်။ဒီစားကိုနောက်ထပ်စစ်ဆေးမှုတွေလုပ်ဖို့အတွက်နောက်ဌာနတစ်ခုကိုထပ်ပြီးပို့ထားကြောင်းထောက်လန်းရေးကပြောပေမဲ့စုံစမ်းစစ်ဆေးနေဆဲဖြစ်တဲ့အတွက်အသေးစိတ်အချက်လက်တွေကိုတော့ထုတ်ဖို့မပြောပါဘူး။2013ခုနှစ်တုန်းကသမ္မတဘဲရက်အိုဘားမားနဲ့ Mrs. P အထက်လွှတ်တော်မှ Roger Wicker တို့အတွက်ပေးပို့တဲ့စာရီထဲမှာ Ryzen အစိတ်ပါနေတာတွေ့ရပြီးဒီဖြစ်ရအတွက်တာဝန်ရှိမယ်လို့တန်လျာရှိသူတူကိုတော့ဖန်ဆီးခဲ့ပါတယ
် View American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တင်မြန်မာပိုင်းစီစဉ်ရဲ့ဗော်ဒူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကုကန်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေအတွင်းမြန်မာစစ်တပ်ရဲ့လေကြောင်းထိုးစစ်ကြောင်းလို့တရုတ်နိုင်ငံကဆွဆွဲထားတဲ့တိုက်ခိုက်မှုမှာထိခိုက်သေးဆုံးသူတွေအတွက်နင်းနာချေးပေးဖို့မြန်မာဘက်ကကမ်းလှမ်းခဲ့ကြောင်းတရုတ်နိုင်ငံကသတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံနဲ့နေဆက်ချင်းတိဆက်နေတဲ့ယူနန်ပြည်နယ်တွင်းကကြံငင်းတစ်ခုလည်းကိုမြန်မာလက်တက်ကချဲ့ချခဲ့တဲ့ဘုံနဲ့ကြောင့်ပြီးခဲ့တဲ့တောက်ချန်လေးကထိခိုက်သေးဆုံးခဲ့သူတွေရဲ့မိသားစုတွေကိုအမေရိကန်ဒေါ်လာ10,000ကျော်နဲ့ညီမျှတဲ့တရုတ်ရန်ငွေ9,000ပေးဖို့မြန်မာအစိုးရကိုယ်စားလှယ်ကကန့်လန့်ခဲ့ကြောင်းတရုတ်ကွန်မြူနတီပါတီရဲ့အားပေါ်သတင်းစာတစ်စောင်ဖြစ်တဲ့ Global Times ကဖော်ပြပါရတယ်။လူ9ဦးသေဆုံးပြီး10ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ဖြစ်နဲ့ပတ်သက်လို့တရုတ်ဘူစီအိုစီကော်မရှင်ဒုတိယဦးထဖန်ချန်လောင်ကလည်းမြန်မာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးထိခိုက်ဒဏ်ရာခဲ့သူမိသားစုတွေကိုတောင်းပန်ဖို့နဲ့နင့်နာချေးပေးဖို့တောင်းဆိုခဲ့ကြောင်းလည်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားတာပါ။မြန်မာစစ်တပ်ကတော့ကိုကန်တပ်ဖွဲ့တွေပေါ်ထိုးစစ်တွေကိုတာဝန်ယူခဲ့ရတဲ့တပ်မမှု3ကိုမတ်လ5ရက်နေ့ကပဲတာဝန်ကနေဖယ်ရှားလိုက်ကြောင်းမြန်မာနိုင်ငံတွင်းမှာထုတ်ဝေတဲ့ Tomorrow သတင်းချန်နယ်မှာဖော်ပြခဲ့ပါတယ်။ MNDA ကိုကန်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတလားကျော်ကြာလာတဲ့အထိဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာဒီရက်ပိုင်းအတွင်းပုံမပြင်းထန်လာနေတာပါ။ရှိန်မြင့်လာနေတဲ့တိုက်ခိုက်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေလည်းတိုးလာနေတယ်လို့နှစ်ဖက်စလုံးကပြောဆိုနေကြပေမဲ့ကိန်းဂဏန်းအတိအကျကိုတော့သိကြတည်ပြလို့မရပါဘူး။ဒီကနေ့မှာလဲကိုကန်ဒေသလောက်ကမျိုးနဲ့မလန်မကန်ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်း MNDAA ပြောခွင့်ရသူဦးထွန်းမြတ်လင်းက VOE ကိုပြောပါတယ်
။ပါကစ္စတန်အာဏာပိုင်တွေဟာလူခွင့်လှုပ်ရှားသူတွေရဲ့ပြောဆိုချက်တွေကိုဂရုမစိုက်ဘဲတည်ထောင်ချမှတ်ခံထားရသူတွေကနောက်ထပ်ကိုကိုဒီကနေ့ကွပ်မြက်လိုက်ပါတယ်။ဒါဟာပါကစ္စတန်ဆိုတာတည်ထောင်ပေးတာကိုပြန်လည်ကျင့်သုံးဖို့ဒီဇင်ဘာလတည်းစတင်လှုပ်ဆောင်ခဲ့ခြင်းကစပြီးနိုင်ငံတော်ဝန်တည်ထောင်ပေးခံရသူပေါင်း48ယောက်ရှိသွားပြီဖြစ်ပါတယ်။အခုနောက်ဆုံးကြိုးပေးကွပ်မြက်တာကိုပါကစ္စတန်နိုင်ငံကလူ့ရည်အထူးချက်ဆုံးပန်ချက်ပြင်းတဲ့အကျဉ်းတောင်တွေမှာလှုပ်ဆောင်ခဲ့တာပါ။ဒီအကျဉ်းသားတွေဟာအကြမ်းဖက်မှုနဲ့လူသတ်မှုအပအဝင်ရာဇဝတ်ပြစ်မှုတွေကိုကျူးလွန်ခဲ့သူတွေပါ။မနေ့ကတော့12ဦးကိုကွပ်မြက်ခဲ့ပြီးဒါဟာတည်ရန်မချဖို့ဆိုင်ငံထားတာကိုပြန်ပြီးရုပ်သိမ်းခဲ့တဲ့နောက်ပိုင်းတရထဲအများဆုံးကွပ်မြက်ခဲ့တာပါတည်ရန်ပေးခံရသူ12ဦးထဲမှာအများစုကပန်ချက်ထောင်တွေမှာဖြစ်ပါတယ်ဒီဇင်ဘာ16ရက်နေ့မှာပါရှွာကကျောင်းမှာတိုက်ခိုက်ခံရပြီးကျောင်းသူကျောင်းသားကလေးပေါင်း134ယောက်နဲ့ဝန်ထမ်း16ယောက်အသက်ခံခဲ့ရပြီးတဲ့နောက်မှာပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရက်ကတည်ရန်ပေးဖို့ပြန်လည်ပြတ်ထန်းခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုကိုသူတို့လှုံ့ဆော်တာလို့တာလီဘန်တွေကကြေညာခဲ့တယ်လို့အလားတူတိုက်ခိုက်မှုတွေထပ်ပြီးလုပ်မယ်လို့ကြုံပါပါတယ်အဲ့ဒီချိန်ကစပြီးပါကစ္စတန်ဆိုရကလည်းအခုလိုတေးရန်ပေးတာပြန်လဲပြတ်ထန်းတာပါဝင်အကြမ်းဖက်တိုက်ခိုက်မှုဖြိုခွင်းရေးကိုတိုးမြှင့်လှုပ်ဆောင်နေပါတယ်တေးရန်ပြန်လဲကျင့်သုံးခဲ့တာအတွက်ရက်ဆိုင်ပစ်ဖို့ပါကစ္စတန်ပြည်ရင်းပြည်ပကလူခွင့်ရေးလှုပ်ရှားသူတွေပြင်းပြင်းထန်ထန်ဝေဖန်နေတာဖြစ်ပြီးအများစုကမှောင်ဝင်မှုတွေနဲ့မမျှတတဲ့တရားစီရင်မှုကိုခံနေရတယ်လို့ဆိုပါတယ်ပါကစ္စတန်နိုင်ငံမှာတေးရန်ပစ်တံချခံထားသူပေါင်း 8,000 ကျော်လောက်ရှိမယ်လို့ခန့်မှန်းပါတယ်
ဂျပန်နိုင်ငံတိုကျိုမြို့တော်ကိုဒီကနေ့နှောင်းပိုင်းမဲ့ရောက်သွားတဲ့အမေရိကန်သမ္မတကတော့မီရှဲအိုဘားမားဟာသူ့ရဲ့သုံးရက်ကြာခီးစဉ်တွင်ကမ္ဘာတစ်ဝန်းကမင်္ဂလိပ်ပညာသင်ကြားရေးအစီအစဉ်တွေနဲ့ပတ်သက်လို့အလေးပေးဆောင်ရွက်သွားဖို့ရှိနေပါတယ်။အမေရိကန်သမ္မတကတော့မနေ့ပတ်မှာတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဝန်ကြီးချုပ်ကတော့အကီရိုနဲ့တွေ့ကြစီတွေ့ဆုံမှာပါ။ဂျပန်ဧကရပြည်နဲ့မီဘီယာတို့နဲ့လည်းတွေ့ဆုံမှုစီစဉ်ထားပြီးတောက်ချာနေမှာတော့ကမ္ဘာလက်ခီးသွားတွေကြာရေပန်းစားတဲ့ကျိုတိုမြို့ကိုခီးစဉ်မှာဖြစ်ပါတယ်။ပြခဲ့တဲ့နေ့တဲ့သမ္မတဘရက်အိုဘားမားဂျပန်နိုင်ငံကိုတွားချိန်မှာမလိုက်ပါဖြစ်ခဲ့တဲ့အတွက်အခုခီးစဉ်ကိုစီစဉ်တာလို့လည်းအများကမြင်နေကြတာပါသမ္မတအင်ဂျီရောကတော့ Let Girls Land ဆိုတဲ့မင်္ဂလာရေးပညာသင်ကြားနိုင်ရေးအမေရိကန်နဲ့ဂျပန်ကြားပူးတွဲအစီအစဉ်တစ်ရပ်ကိုသမရဂရောကကြီးညာမယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒီအစီအစဉ်မှာတော့ကျောင်းတက်ခွင့်မရတဲ့ကမ္ဘာတဝန်းကမင်္ဂလာ62တန်းပညာသင်ယူနိုင်အောင်အကူအညီပေးဖို့ရည်ရွယ်ထားတာပါ။အခုပညာရေးအစီအစဉ်မှာထည့်သွင်းထားတဲ့17နိုင်ငံထဲကတစ်ခုဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကိုလည်းအမေရိကန်သမရဂရောတောက်ချာနေခရီးစဉ်မှာဖြစ်ပြီးကမ္ဘောဒီးယားဝန်ကြီးချုပ်ကတော့ဘန်ရန်နီနဲ့တွေ့ဆုံမှာဖြစ်တယ်လို့မင်္ဂလာပညာသင်ကြားရေးကူညီဆောင်ရွက်ပေးနေတဲ့အမေရိကန်ငြိမ်းချမ်းရေးစီတမံအဖွဲ့ကစေနာဝန်အနေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
။ပြီးခဲ့တဲ့သတင်းပတ်တုန်းကအာပြင်းမှုန်တိုင်းဒဏ်ခံခဲ့တဲ့ဝေးလံခေါင်ပြားဒေသတစ်ခုဖြစ်တဲ့တောင်ပစိဖိတ်ကျွန်းနိုင်ငံဗနောတူအတွက်ကင်းဆယ်ကူညီလှုပ်သားတွေဟာအရေးပေါ်ကူညီပစ္စည်းတွေကိုအမြန်ပေးပို့နေကြပါတယ်။တောက်ကြံနေဆိုင်ကလုန်းမုန်တိုင်းပင်တိုက်ခိုက်ပြီးချိန်ကစပြီးဆိုးဝါးတဲ့ရာသီဥတုနဲ့ဆက်သွယ်ရေးအခက်အခဲတွေကြောင့်ကင်းဆယ်ကူညီပစ္စည်းတွေပို့ဖို့အတွက်အခက်တွေ့နေတယ်လို့အာနာပိုင်တွေဘက်ကလည်းမုန်တိုင်းကြောင့်ပျက်စီးမှုအတိုင်းအတာဘလောက်ရှိလဲဆိုတာသိအောင်လုပ်ဖို့ခဲယဉ်နေပါတယ်။
နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ဒေါက်ခင်မြတ်တတ်တို့ကြီးညာပေးခဲ့ကြတာပါရှင်။အခုကတော့သတင်းဆောင်မတွေတလဲတင်ပြပေးပါမယ်။ဒီထဲကအရင်ဆုံးဒီတရုတ်မြန်မာနယ်စပ်ကိုကတ်တိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုကြည့်ရအောင်ပါ။မြန်မာစစ်တပ်အနေနဲ့ကိုကတ်လက်နက်ကိုင်တပ်ဖွဲ့ကိုလည်းငယ်ရက်ချာကျူးကျော်စစ်သဘောထားပြီးအပြင်းထန်ထိုးစစ်ဆင်နေတာကြောင့်ဒီလောက်ရမျိုးကိုရက်ပြီးပြည်ထနာကိုတွေးဆဆွေးနွေးအဖြေရှာတင်တယ်လို့ MNDAA ကိုကတ်တပ်ဖွဲ့ဘက်ကပြောပါတယ်။ကိုကတ်လူမျိုးတွေဟာဖွဲ့စည်းပုံအရမြန်မာလူမျိုးတိုင်းရင်းသားထဲမှာပါတယ်လို့ကိုကတ်တပ်ဖွဲ့ကနေပြီးတော့ရည်ညွှန်းပြောခဲ့တာပါလက်ရှိအဖြစ်တော့ကိုကတ်ဒေသမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပြီးထိခိုက်ကြဆုံးမှုတွေလည်းရှိနေပါတယ်စုံစမ်းမိမြတ်ထားတဲ့ကိုဝင်းမင်းကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါဖေဗရူလာဇန်ကတည်းကစဖြစ်ခဲ့တဲ့ကိုကတ်တပ်နဲ့မြန်မာအစိုးရတပ်တွေကြားတိုက်ခိုက်မှုတွေဟာမနေ့ကစပြီးဒီနေ့မှပါဆက်ပြင်းထန်နေတယ်လို့ကိုကတ်တပ်ပြောခွင့်ရဦးမြတ်ထွန်းလင်းကထုတ်ပြောလိုက်ပါတယ်
မနေ့ကတော့ပြင်းထန်ပါတယ်။မနေ့9နာရီကနေစပါခင်ဗျ။ညတကောင်ပြီးခြေတထိုးနေတော့မယ်။ဒါလည်းလက်နေကြီးနဲ့ပြစ်တယ်။အဲ့လိုပဲညတကောင်ပြီး။ဒါပေမဲ့လက်နေနောက်ပိုင်းကျတော့လက်နေကြီးနဲ့တနေကိုအဲ့ပေါ့တညလုံးပြစ်နေတယ်။ဒီနေ့နဲ့အဲ့နေရာမှာလည်းဆက်ပြစ်နေတာပဲဗျ။ခုတက်ကြည့်ပါမယ်။လက်နေကြီးနဲ့ဆက်ပြစ်နေပါတယ်။ပြီးတော့ခြေတလည်းထိုးပါတယ်ခင်ဗျ။အဲ့ခုတ်ထားပါမယ်။မရဘူးဆိုရင်တော့ပြန်ဆုပ်တယ်ပြီးတော့လက်နေကြီးနဲ့ပြန်ပြစ်ခြေတပြန်ထိုးhello hello နေပါတ
ယ် MNDAA လို့တောက်ခေါ်တဲ့ကိုကန့်အမျိုးသားများဒီမိုကရက်တစ်မဟာမိတ်တပ်မတော်အနေနဲ့ခုဒေသကိုပြန်လာပြီးခုခံစစ်ဆင်နွှဲနေတာသာဖြစ်တယ်မြန်မာဘက်ကအင်အားတထောင်ခန့်နဲ့ထိုးစစ်ဆင်နေတာဖြစ်တယ်လို့ဦးမြတ်ထွန်းလင်းကဆက်ပြောခဲ့ပါတယ်မနေ့ကစပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်အခုချိန်ထိသိရသမျှမြန်မာဘက်ကအကြဆုံးများနေတယ်လို့ဦးမြတ်ထွန်းလင်းကဆက်ထောက်ပြပါတယ
်ညတကောင်စီလာတော့ရေတက်ကတော့ဒီကြတာနဲ့ဒီတန်ရတာနဲ့ပေါင်းလိုက်ရင်156လောက်ဖြစ်မယ်ကြတာက980ကျားဖြစ်မယ်တန်ရရလည်း980နဲ့ကျားဖြစ်မယ်နှစ်ခုမျိုးလုံးပေါင်းလိုက်ရင်တော့နှစ်ခုလုံးပေါင်းလိုက်ရင်တော့1560လောက်ရှိမယ်ခင
်ဗျဒါပေမဲ့ဒီထိခိုက်ကြဆုံးမှုစီးရင်ကိုတော့တီးတဲ့အတီးပြုလို့တော့မရသေးပါဘူးမြန်မာဘက်ကတော့ဒီကိုကန့်ဒေတာမှာဖြစ်တဲ့တိုက်ပွဲတွေကကုံချမ်းမြို့ပတ်မှာ3ဦးကြပြီး4ဦးတန်ရရခဲ့တယ်လို့တနင်္လာနေ့ကထုတ်ပြောခဲ့ပါတယ်ဘာကြောင့်အခုလိုမြန်မာဘက်ကအကြဆုံးများလာရပါသလဲလို့မေးရမှာတော့ကိုကန့်ပြောခွင့်ရဦးမြတ်ထွန်းလင်းကထိုးစစ်နဲ့ခံစစ်ကွာလို့ဖြစ်တယ်လို့ဆိုပါလေ
။အဓိကကျွန်တော်ကခုခံမိခုခံကျွန်တော်ခံစစ်တိုက်နေတာဖြစ်ဖြစ်ပါခင်ဗျ။တို့ကလာထိုးတော့အဲ့ဒါတော့ဒီစစ်ရဲ့သုံးသံနဲ့အဲ့လိုဖြစ်ပါလေခင်ဗျ။ထိုးစစ်စနေဖက်ကတော့ပို့ပြီးတော့ဟိုပါပေါ့အဆုံးရှုံးမှုပိုများပါလေ။အ
ဲ့ဒီတော့မြမဆွေရအနေနဲ့အခြားတိုင်းရင်းသားလက်နက်ကင်တွေနဲ့အပြစ်ခတ်ရဲ့စေးရင်ဆွေးနွေးနေချိန်မှာဘာကြောင့်ကိုကန့်တက်တွေကိုအခုလိုထိုးစစ်ပြင်းပြင်းထန်ထန်ဆင်နွှဲရတယ်လို့ထင်လဲလို့မေးရမှာတော့ဦးမြတ်ထွန်းလင်းကပြပစစ်လို့ယူဆပြီးတိုက်နေတာလို့ဆိုပါတယ
်ကျွန်တော်လည်းနားမလည်နိုင်တော့ဘူးခင်ဗျကျွန်တော်တို့ဒီလိုတိုက်တာကတကယ့်ကိုပြပကြီးကျော်စစ်လို့ပုံစံမျိုးနဲ့တိုက်နေပါခင်ဗျလက်နဲ့ကြီးရောလေရင်ရောပုံကျဲလေရင်တော့ထုတ်တုံးလာတာတွေ့ရပါတန်ကြက်ကကားရောတင့်ကားရောအားလုံးထုတ်ထားတယ်ဗျအဲ့ဒါကြောင့်ကျွန်တော်လည်းပြောခဲ့တယ်အမေကျွန်တော်ကအဲ့ဒီသူတို့ပြောတဲ့ပုံစံကိုကျွန်တော်ကတော့ဒီလက်မခံနိုင်ပါဘူးခင်ဗျ။ဘာကြောင့်လဲဆိုတော့ကျွန်တော်ကိုကန့်တိုင်းနာဆိုတာကဒီမြန်မာနိုင်ငံပြည်တော်စုကြီးထဲကတိုင်းနာတမျိုးဖြစ်ပါတယ်။နိုင်မီနေထားရလဲအဲ့ဒီကိုကန့်ဒေတာဟာလည်းမြန်မာနိုင်ငံရဲ့တစိတ်တစ်ပိုင်းဒေတာဆိုတာကျွန်တော်လူတိုင်းလက်ခံပါခင်ဗျ။
တိုက်ပွဲစဖြစ်စင်မှာတော့ကိုကန့်ဘက်ကမထင်မှတ်ပဲလောက်ကင်ဒေတာကိုပြန်တိုက်လာလို့မြန်မာဘက်ကစပြီးပြန်တိုက်ခဲ့တယ်လို့မြန်မာအစိုးရဘက်ကပြောတာနဲ့ပတ်သက်ပြီးဦးမြတ်ထွန်းလင်းကအရင်အတိတ်ရရဆက်ဆက်ထိုးစစ်ဆင်ခံခဲ့ရတာရဲ့အဆက်အသွယ်ဖြစ်တယ်လို့ဆက်ပြောပါတယ်
ကျွန်တော်ကတော့2009ကနေစဖြစ်တယ်လို့ ကျွန်တော်အဲ့လိုနားလည်ပါတယ်ခင်ဗျ2009ခုနှစ်တောင်းဆိုတာကျွန်တော်ကိုစွတ်စွဲတဲ့အမျိုးမျိုးနဲ့မရှိရဲ့အပြစ်တွေကိုပုံချပြီးတော့ကျွန်တော်ကိုတိုက်ခဲ့ပါတယ
်ကိုကန့်ပြောခွင့်ရဦးမြတ်ထွန်းလင်းကပဲအခုလိုနှစ်ဖက်အပြန်အလှန်ဆွတ်စွဲနေမဲ့စာဒီပြဿနာကိုတိုက်ခိုက်ဖြေရှင်းတာထက်တွေးဆဖြေရှင်းတင်တယ်လို့ဆက်ပြောခဲ့ပါတယ်ခင်ဗျာ
ဒါကတော့ဥဝင်းမင်းတင်ပြသွားတာပါမြန်မာစစ်တပ်နဲ့ကိုကန့်တိုက်ဖွဲ့ရဲ့နောက်ဆုံးအခြေအနေနဲ့တဆက်သေးပဲဒီတရုတ်မြန်မာနယ်စပ်ကဒီတိုက်ပွဲတွေအတွင်းမှာတရုတ်နိုင်ငံဘက်ခြမ်းကိုလက်နက်ကြီးကြီးစံတွေကြားရောက်လို့တရုတ်နိုင်ငံသား9ဦးသေဆုံးပြီးတချို့ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့တရုတ်အစိုးရကဒါကိုတင်းတင်းကြပ်ကြပ်တုံ့ပြန်ကင်တွယ်ဆောင်ရွက်တာကိုတရုတ်နိုင်ငံသားတွေကလိုလားနေကြပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီဟာလည်းတိုက်ပွဲတွေဖြစ်နေတဲ့နန်းဆက်အနီးကယူနန်ပြည်နယ်ကိုသွားရောက်ပြီးတော့ဒေသခံတွေနဲ့တွေ့ဆုံခဲ့တာပါဒီသတင်းပြည်စုံကိုတော့ကိုအောင်ကပြောပြပါမယ်ရှင်
ကိုကန်လက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာတပ်တွေရင်ဆိုင်တိုက်ပွဲဖြစ်နေတဲ့တရုတ်မြန်မာနယ်စပ်အနီးမှာမလ၈ရက်နေ့ကစလို့မြန်မာစစ်တပ်ကလေကြောင်းကပါတိုက်ခတ်ခဲ့ပြီးဒီလေယာဉ်တွေဟာတရုတ်လေပိုင်နယ်ထဲကိုအချင်းချင်းဖြတ်တန်းဝင်ရောက်ခဲ့တယ်လို့တရုတ်နိုင်ငံဘက်ကစွပ်စွဲထားတာပါမလ၃ရက်နေ့တိုက်ခတ်မှုအတွင်းမှာတော့မြန်မာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးစံဟာယူနန်ပြည်နယ်ထဲကကြံငင်းတစ်ခုထဲကျရောက်ပောက်ကွဲပြီးလူ၅ဦးသေဆုံး၈ဦးဒဏ်ရာရခဲ့ပါတယ်ဒီလိုအခြေအနေအောက်မှာတရုတ်အစိုးရအနေနဲ့လူစုကိုအကာအကွယ်ပေးဖို့တရုတ်နိုင်ငံသားတွေကလူလာနေကြတယ်လို့တရုတ်မြန်မာဆက်ဆံရေးလေ့လာနေသူဒေါက်တာလှကျော်စိုးကအခုလိုပြောပါတယ
်။ဟိုတရုတ်ပြည်ကတော့ဟိုတရုတ်ပြည်သူလူထုကတော့သူ့အစိုးရကိုပဲစိတ်ဆိုးနေတာ။အဲ့တော့ဟိုအစတည်းကဟိုအစိုးပိုင်းကလည်းတခါကြာထားပြီလေ။အဲ့ဒါကိုလူသေးတဲ့အထိနောက်တစ်ခေါက်ကြာအောင်ဖြစ်ရသလား။ဘာလို့စိုးစိုးစီးစီးကဟိုမကာကွယ်လဲဘာလဲနဲ့အစိုးရကိုတော်တော်မကြည်မနက်ဖြစ်နေကြတာပဲ။ဗမာပြည်နဲ့ပတ်သက်လို့ကတော့တို့ကအစိုးရရဲ့မကြည်မနက်ဖြစ်နေတာတွေတော့ရှိပါတယ်။ဒါပေမဲ့ဗမာအခုအဖြစ်မှာတော့တို့ကတရုတ်ကြီးတို့အစိုးရကိုပဲပို့ပြီးတော့ဟိုနေ့ပြီးတော့တရုတ်ကလည်းတော်တော်လိုက်လိုက်ရောရောနဲ့ဟိုကလည်းနိုင်ငံခြားရေးဝန်ကြီးကိုယ်တိုင်အဲ့ဒီဒေသထိဆင်းသွားရပြီးတော့အဲ့ဒီလူတွေကိုတွေ့တာပြေးတာတွေလုပ်နေရပါတယ်။
မလ၁၈ရက်မနေ့ကတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့ယူနန်ပြည်နယ်ခီးစဉ်အတွင်းဒေတာအာနာပိုင်နေနဲ့တွေ့ဆုံပြီးတရုတ်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုအကောင်းဆုံးဘယ်လိုကာကွယ်သွားမလဲဆိုတာကိုဆွေးနွေးခဲ့တယ်လို့သတင်းတွေမှာဖော်ပြပါရယ်ဒါအပြင်ဘုံစံကြားရောက်ပောက်ကွဲမှုအတွင်းတွေ့ဆုံခဲ့သူတွေအတွက်နစ်နာကြေးတွေပေးခဲ့တယ်လို့လည်းဒေါက်တာလှကျော်စိုးကအခုလိုပြောပါရယ
်ကြံကင်းမှဖြစ်တာပေါ့နော်ကြံဆိုင်ခင်းမှဖြစ်တော့အဲကြံကင်းကြီးလောင်သွားတဲ့ပိုင်ခြင်းတွေပါရောအကုန်လုံးတရုတ်ကချက်ချင်းနောက်2ရက်လောက်ဆိုအကုန်လုံးပေးတာပဲသိဆုံးတဲ့လူတွေရောထ ਾਇ ရရတဲ့လူတွေရောတရုတ်ငွေ2ပေါင်းစီအကုန်ချက်ချင်းထုတ်ပေးပါတယ်အဲ့ဒါတကြိုစည်းနဲ့ဆေးကုသစရိတ်ပေါ့ပြီးတော့လဲသူကအဲ့ဒီစီးပွားရေးရပျက်စီးဒါတွေအားလုံးကိုတွက်ချက်ပြီးရင်ပြန်ပြီးတော့ထပ်ပေးအောင်မယ်လို့လည်းပြောနေတန်းကြပါတယ
်တရုတ်နိုင်ငံဘက်ချမ်းမှာဒီလိုပုံစံကြောက်ရောက်ပောက်ကွဲမှုနဲ့ပတ်သက်လို့တရုတ်ဘိုဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌဘိုဂျိုကြီးဖန်ချန်လောင်းကလည်းမြန်မာကာကွယ်ဦးစီးချုပ်ဘိုဂျိုမှုကြီးမင်းအောင်လှိုင်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးထိခိုက်နစ်နာခဲ့သူမိသားစုတွေကိုတောင်းပန်ဖို့နဲ့နစ်နာကြေးပေးဖို့တောင်းဆိုခဲ့ကြောင်းတရုတ်ကာကွယ်ရေးဌာနကြေညာချက်မှာဖော်ပြထားပါတယ်ဒီလိုပုံစံကြောက်ရောက်ပောက်ကွဲမှုဟာမြန်မာဘက်ကပြစ်ခတ်တာမဟုတ်ဘူးလို့အစိုးရပိုင်းကမြန်မာသမရယုံတာဝန်ရှိသူတဦးရဲ့ပြောဆိုချက်ကိုရိုက်တာသတင်းမှာဖော်ပြထားပြီးအခုအခါမှာတော့နိုင်ငံတာဝန်ရှိသူတွေကဒီကိစ္စနဲ့ပတ်သက်လို့ပူးပေါင်းစစ်ဆေးနေပါတယ်ဒီဘောဒေါက်တာလကျော်စိုးက
သူတို့တရုတ်ပြည်ဘက်ကသွားပြီးစစ်ဆေးကြတဲ့ကဒါလေရက်သုံးလေရက်ကခြတဲ့ဘုံကိုတရုတ်ကအစိုးရကပြောတယ်ဒါပေမဲ့ဗမာဘက်ကလက်မခံမဲနဲ့ဟိုသူတို့လည်းကြည့်ပြစီဟုတ်သူတို့အဲဗမာပြည်ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုတရုတ်ပြည်ကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့နဲ့ပေါင်းပြီးတော့သူတို့အဲ့နေဇက်တီသွားပြီးစုံစမ်းစစ်ဆေးပြီးပါပြီအဲ့ဒါတွေပြီးမှအခုဟိုတို့ကလည်းရော်ကြီးပေးမယ်လို့ပါတို့ဖြစ်လာတာ
ထိခိုက်သေးဆုံးခဲ့တဲ့တရုတ်နိုင်ငံသားတွေအတွက်အမေရိကန်ဒေါ်လာ1000ကျော်နဲ့ညီမျှတဲ့တရုတ်ယန်ငွေ9000ပေးဖို့မြန်မာအစိုးရကိုယ်စားလှယ်တွေကကန့်လန့်ခဲ့တယ်လို့တရုတ်ကွန်မြူနတီပါတီအာဝေါ်သတင်းစာ The Global Times သတင်းစာမှာဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တော့မြန်မာအစိုးရဘက်ကတီးခြားအတည်ပြုထားတာမျိုးတော့မရှိသေးပါဘူးခင်ဗျာ
။ကိုအောင်တင်ပြခဲ့တာပါ။မြန်မာစစ်တပ်နဲ့ကုကန်တပ်ဖွဲ့တွေအကြားနေဆက်တိုက်ပွဲတွေရဲ့အခြေအနေကိုကြားခဲ့ရပြီးတော့အခုတခါဒီချင်းပြည်နယ်ဘက်မှာကျင်းပနေတဲ့တိုင်းရင်းမီဒီယာညီလာခံအကြောင်းတစ်လက်ပြောပြပါဦးမယ်။မြန်မာပြည်မှာထုတ်ဝင်နေတဲ့သတင်းမီဒီယာအများစုဟာမြို့ပြလူထုအကြိုက်သတင်းတွေဦးစားပေးဖော်ပြနေပြီးတိုင်းရင်းသားဒေသသတင်းတွေဖော်ပြမှုအားနည်းနေတဲ့အကြောင်းနဲ့ဒတိုင်းပြည်လုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဆိုရင်သတင်းအချက်အလက်တွေကိုညီညီမျှများရရှိနိုင်မှုလိုအပ်တဲ့အကြောင်းပြည်ထောင်စုပြည်ကြားရေးဝန်ကြီးဌာနဒုဝန်ကြီးကချင်းပြည်နယ်ဟာခါမြို့မှာကျင်းပနေတဲ့တိုင်းရင်းမီဒီယာညီလာခံမှာပြောကြားလိုက်ပါတယ်။ဒီကြောင့်ကိုတော့ view မြန်မာပိုင်းသတင်းတော်ကိုမိုးစောကဟာခါမြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပြည်ရင်းပြည်ပမှာအခြေစိုက်တဲ့တိုင်းသားမီဒီယာအဖွဲ့အစည်းတွေရဲ့တတိယအကြိမ်မြောက်တိုင်းရင်းသတင်းမီဒီယာညီလာခံကိုဒီကနေ့ချင်းပြည်နယ်ဟာခါမြို့မှာစတင်ကျင်းပခဲ့တာဖြစ်ပြီးပြည်တော်စုပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးပိုက်ထွေးကလက်ရှိသတင်းမီဒီယာတွေရဲ့အခြေအနေကိုဝေဖန်ထောက်ပြလိုက်တာဖြစ်ပါတယ်
။အခုကျွန်တော်တို့အားလုံးသိတယ် မီဒီယာရဲ့ဒီလိုလုပ်ငန်းမှာရေးသားတဲ့ကလူကြီးများကြီးတွေပါတီထိုင်တဲ့လူတွေစိတ်ဝင်စားတဲ့တိုင်းပြည်တော်တွေဒီလိုပါနေသက်ကလူမျိုးတွေပါလေဘုလားတော့ပါရဲ့တင်တာကဘုလားတော့ဒီလိုပေါ်တော့ပါရင်ဒီတိုင်းတဲ့အဲ့ဒီကနေမှဒီပေါ်နေတဲ့အခြေအနေမျိုးတွေရေးသားဖော်ပြမယ်ပါနေတယ်
မြန်မာပြည်ဟာတိုင်းသားလူမျိုးပေါင်းစုံနဲ့ဖွဲ့စည်းထားတဲ့နိုင်ငံဖြစ်တာကြောင့်တိုင်းသားတွေအားလုံးအသိပညာတိုးတက်မှုရေချိန်မမြင်မှာပဲညီမျှတဲ့ဖွံ့ဖြိုးမှုကိုမရနိုင်ကြောင်းထောက်ပြပြီးတိုင်းသားဒေသတွေမီဒီယာဖွံ့ဖြိုးတိုးတက်ရေးဟာလည်းအရေးကြီးကြောင်းဥပိုက်ထွေးကပြောဆိုပါတယ
်လူကြီးပြည်ကြီးညမှာမီဒီယာတွေချက်တက်နေတဲ့တော့မှာတိုင်းသားတွေရေချိန်ရကျွန်တော်တို့ဝေးလာဆောင်ရတဲ့လမ်းမဆုတ်မှုတွေဖြစ်နေဒေသတွေကမီဒီယာဖွံ့ဖြိုးမှုအားလည်းမဆိုးရှိနေတယ်လို့ခရီးဆောင်နေတဲ့ဒီမှာတက်ရောက်သွားတော့ဒီလူလူတွေအိတ်တန်တာကိုပြုံးနေဒီနေ့ညဆိုးရဆောင်နေတဲ့ကျွန်တော်တို့ဆောင်ချက်ဒီတော့ကဒီလူလူရဲ့လာဒူလာချက်ဒီတန်တန်ဒူမော်မာလီရဲ့ဆန်းဆန်းကျွန်တော်တို့ကတန်ဒီတို့ဒီဒီသိရှိထားတယ်ခက်ခဲရှိပါ
လောလောဆယ်မှာမြန်မာပြည်မှာပုဂ္ဂလိကသတင်းစာ32ဆောင်ထုတ်ဝေခွင့်ပြုထားပြီးလက်ရှိအချိန်မှာ12ဆောင်ထုတ်ဝေနေကြောင်းဂျာနယ်အနေနဲ့420ကျော်ထုတ်ဝေခွင့်ပြုထားပြီး150ကျော်ထုတ်ဝေနေကြောင်းနဲ့တိုင်းရင်းသားသတင်းစာဆောင်26ဆောင်ကိုထုတ်ဝေခွင့်ပြုထားကြောင်းပြည်ကြားရေးဒုဝန်ကြီးကပြောပါတယ်။တစ်ချိန်တည်းမှာပဲအစိုးရပြည်ကြားရေးဝန်ကြီးဌာနအနေနဲ့2023ခုနှစ်ကစတင်ပြီးတိုင်းရင်းသားရုပ်သံလိုင်းကိုတီးတန့်ထုတ်လွှင့်ခဲ့တယ်လို့ရေဒီယိုအစီအစဉ်မှာလည်းတိုင်းရင်းသားဘာသာစကားနဲ့တနေ့18နာရီထုတ်လွှင့်နေကြောင်းပြောဆိုပါတယ်။ဒီခမ်းနားမှာတယောက်အမှားစကားပြောကြတဲ့အချင်းမျိုးသားတက်ဦး CNF ရဲ့ထွေထွေတွင်ရင်မှုဒေါက်တာရွှေခါကအခုလိုပြောပါတယ်
။အစိုးရဘက်ကနေ state owned media ရှိတယ်လို့လွတ်လပ်ပြီးတော့ပြောပြလိုက်တဲ့ media report တွေနဲ့အစိုးရဘက်ကလို့ဆိုတာဖြစ်ပါတယ်။ဒါကပြီးတိုင်းသားဘာသာစကားမျိုးဖြင့်ထုတ်ဝေတဲ့မီဒီယာကိုလည်းကျွန်တော်လုပ်ဆောင်ဖို့ဒီမှာပါတယ
်ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့ချင်းမျိုးသားတပ်ဦး CNF တို့အပြစ်ခတ်ရစဲရေးစာချုပ်လက်မှတ်ရေးထိုးရာမှာချင်းမျိုးနွယ်စုရဲ့ဘာသာစကားနဲ့ရုပ်သံရေဒီယိုသတင်းစာဂျာနယ်တွေကိုလွတ်လပ်စွာထုတ်ဝေခွင့်ပြုရေးအတွက်ပြည်တော်စုအစိုးရချင်းပြည်နယ်အစိုးရနဲ့ချင်းမျိုးသားတပ်ဦးတို့ပူးပေါင်းဆောင်ရွက်ရေးကိုသဘောတူထားတာဖြစ်ပါတယ်ချင်းပြည်နယ်အခြေစိုက်ချင်းစာပေနဲ့ထုတ်ဝေတဲ့ဟာခါပို့သတင်းစာကအက်ဒီတာကိုပါပီးကတော့လောလောဆယ်တိုင်းရင်းသားဘာသာစကားနဲ့ထုတ်ဝေတဲ့သတင်းစာဆောင်တွေအနေနဲ့အရင်းနှီးမတည်မှုကျွမ်းကျင်ပညာရှင်ဤပညာနဲ့ရုပ်ပိုင်းဆိုင်ရာအင်အားတွေအားနည်းနေကြောင်းနဲ့ရှိသမျှနဲ့ကြိုးစားဆောင်ရွက်နေရကြောင်းပြောပါတယ
်အဓိကတော့အစိုးရကတိုင်းရင်းသားစာပေနဲ့မီဒီယာကိုဦးစားပေးပြီးတော့ပြုစုပေးတဲ့လို့ကျွန်တော်မြင်တယ်ပြည်တော်သူတရားအနေနဲ့ကျွန်တော်တို့တိုင်းရင်းသားတွေအားလည်းကျွန်တော်တို့စာပေနဲ့မီဒီယာကိုခုဟာကိုဟိုတွတ်တက်ဖို့ရအတွက်ကျွန်တော်တို့ကဟိုကြိုးစားနေတယ်လို့ကျွန်တော်မြင်တယ်ပြည်တော်တရားအနေနဲ့ကျွန်တော်တို့တိုင်းရင်းသားစာပေဒီမီဒီယာတွေကိုဥစားပေးမယ်ဆိုရင်အတိအကခက်ခဲကပုံနှိပ်တာမျိုးတော့ဘောနော်ဟိုဒီလိုမျိုးအင်တာနက်လိုင်းတို့ဟိုတယ်လီဖုန်းလိုင်းတို့အဲ့လိုမျိုးကအစုရဖက်ကပံ့ပိုးတင်တယ်လို့ကျွန်တော်မြင်တယ်
ဟာခါမြို့မှာဒီကနေ့စတင်လိုက်တဲ့တတိယအကြိမ်တိုင်းရင်းမီဒီယာညီလာခံကိုဒီလ18ရက်နေ့ကနေ20ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။2023ခုနှစ်ကပထမအကြိမ်ညီလာခံကိုတော့မွန်ပြည်နယ်မော်လမြိုင်နဲ့2024ခုနှစ်ဒုတိယအကြိမ်ကိုတော့ရှမ်းပြည်နယ်တောင်ကြီးမြို့မှာကျင်းပပြီးတိုင်းရင်းမီဒီယာကွန်ရက်ဖွဲ့စည်းရေးဖွံ့ဖြိုးတိုးတက်ရေးနဲ့ရည်ရည်တည်တံ့ခိုင်မြဲရေးအတွက်ဆွေးနွေးဆောင်ရွက်ခဲ့ကြပါတယ်။
ဟာခါမျိုးကနေကုမိုးစော်သတင်းပေးပို့ခဲ့တာပါရှင်အခုလိုဒီချင်းပြည်နယ်မှာတိုင်းရင်းသားညီလာခံကျင်းပနေတယ်လို့ပဲဒီလအကုန်ပိုင်းဒီမတ်လ28ရက်နေ့ကနေ29ရက်နေ့အထိနိုင်ငံတကာသတင်းမီဒီယာညီလာခံတရက်ကိုလည်းနိုင်ငံတကာမီဒီယာအဖွဲ့အစည်းတစ်ခုဖြစ်တဲ့ IPI International Press Institute နဲ့ပြည်ကြားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးတော့ကျင်းပဖို့ရှိပါတယ်တမဲလေမကြသေးခင်တုန်းကလက်ဗရမ်းမှာအကြောင်းသားဆန္ဒပြမှုကိုလူကြိုရေးတပ်ဖွဲ့တွေကအချမ်းပန်နေနေရမှာသတင်းသမားတွေပါရိုက်နဲ့ဖမ်းဆီးခင်ရတာတွေရှိတဲ့အပေါ်မှာမြန်မာနိုင်ငံသတင်းသမားကွန်ရက် MGN ကနေအစိုးရပြည်ကြားရေးဝန်ကြီးဌာနလှုပ်ဆောင်မှုတွေကိုမပူပါဝင်မဲ့ဒီသပိတ်မှောက်ဖို့စီယုံလှုပ်ဆောင်မှုတွေရှိနေပါတယ်အစိုးရပြည်ကြားရေးဝန်ကြီးဌာနပါဝင်ပတ်သက်နေတာကြောင့်အခုလာမဲ့ဒီ IPI ညီလာခံကိုလည်းမတက်ရောက်ဘူးလို့ဆိုပြီးတော့လှုပ်ဆောင်တည်မှုတွေရှိနေပါတယ်ရှင် တတိပိယာရီနဲ့ပတ်သက်လို့တစ်ဆက်သေးဒီနောက်ထပ်တင်ပြချင်တာကတော့ဒီအစိုးရကနေလွှတ်တော်မှာအစိုးပြုထားတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေချမ်းကိုအစိုးရကပဲပြန်လည်ရုပ်သိမ်းခဲ့ပါတယ်။ပြန်လည်ပြစ်စင်ရေးဆွဲစရာတွေရှိနေတာကြောင့်အခုလိုရုပ်သိမ်းရတာကြောင့်ဖြစ်တယ်လို့ဒီပြည်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ်။ VOA သတင်းတောက်မအေးမှာကဦးရထွတ်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကျန်ကြရေးဝန်ကြီးဌာနအနေနဲ့ပေါ့နော်ဒီနေ့ဒီအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေချမ်းကိုပေါ့နော်ဒီနေ့လွှတ်တော်မှာရုပ်သိမ်းလိုက်တယ်လို့သိရပါတယ်အဲ့ဒါဟိုဒီလိုရုပ်သိမ်းဖို့အတွက်ဘာကြောင့်ဆုံးဖြတ်လိုက်တာလဲဆိုတော့အဲ့ဒါလေးသိချင်လို့ပါရှင
်တုံးချက်ပေါ်မူတည်ပြီးတော့မှကျွန်တော်တို့ပြန်လဲရုပ်သိမ်းတော့မှပြန်လဲဒုက္ခရှိဆုံးဆုံးဖြတ်ခဲ့တာပါပထမချက်ကတော့ဒီဥပဒေချမ်းတင်ထားပြီးဒီနေ့ကျော်ကာလအတွင်းမှာရရှိလာတဲ့ပြည်သူတွေရဲ့ဝေဖန်အကြံပြုချက်တွေဒါယူပြန်ပြီးတော့ထည့်သွင်းစဉ်းစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်ဒုတိယအချက်ကတော့တနှစ်တွင်းမှာမီဒီယာရဲ့သူပြင်ပြောင်းလဲတဲ့အခြေအနေတွေကြာကျွန်တော်တို့ရာဒီဥပဒေကိုပြန်လည်သုံးသပ်ဖို့လိုပြီလို့ကျွန်တော်မြင်ပါတယ်။တတိယအချက်ကတော့ဒီရှိမှာတင်ထားဖို့မြို့သားတော်ကအတည်ပြုတော့ဒီကုတော်ပေးပို့ထားတဲ့ရုပ်မြင်သံကြားနဲ့အသံလို့ညှဉ်းဆိုင်ရာဥပဒေအဲဒီဥပဒေမှာပါတဲ့အချက်တွေကအတည်ပြုပြီးတော့လို့ရှိရင်အဲဒီဥပဒေနဲ့အညီလိုက်လို့ညီလို့ဖြစ်တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေဖြစ်ဖို့လိုတဲ့အတွက်ကြောင့်မလို့ကျွန်တော်ဒီသုံးချက်ပေါ်မူတည်တော့ပြန်ရုပ်သိမ်းလိုက်တာပ
ါဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီစိုးရိမ်မကင်းဖြစ်မှုတွေပေါ့နော်ဝေဖန်မှုတွေအနေနဲ့ရောကြသွားတာတွေရှိနိုင်တယ်လို့ပေါ့နော်ဒီဥပဒေအတီးမပြုတ်နိုင်သေးဘူးဆိုရင်ပေါ့နော်ဒီလာမယ့်ရွေးကောက်ပွဲမှာအစိုးရအနေနဲ့ဒီနိုင်ငံပိုင်မီဒီယာတွေကနေပြီးတော့လိုအပ်တဲ့စီးရုံးလှုပ်ဆောင်မှုတွေအသုံးပြုနိုင်တယ်ဆိုပြီးတော့လည်းဟိုစိုးရိမ်မကင်းတာတွေလည်းရှိကြပါတယ်အဲ့တော့ဒီပေါ်မှာရောပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဘယ်လိုများတုံ့ပြန်မလဲရှင
်အဲ့ဒီလိုပြောတဲ့လူတွေကတော့အတော်အတွေးတိန်တဲ့လူတွေလို့ပြောရမှာပဲကြာ။ဘာဖြစ်လို့လဲဆိုတော့ဒီနေ့မှာဥပဒေချမ်းမှုပြည်သူ့လွှတ်တော်ကအတည်ပြုရင်တောင်မှဥပဒေပြုရေးလုပ်ငန်းစဉ်ရာအမျိုးသားလွှတ်တော်ကိုသွားမယ်။ပြီးရင်ပြည်သူ့လွှတ်တော်ကိုပြန်ပို့မယ်။ပြီးရင်ပြည်ထောင်စုလွှတ်တော်မှာစဉ်းစားမယ်ဆိုတော့ဒီဥပဒေပြုရေးလုပ်ငန်းစဉ်ကြီးရဲ့အချိန်ကာလကိုခင်ဗျားတို့မှန်းကြည့်လို့ရပါတယ်။ပြီးလို့ရှိရင်ပြည်ထောင်စုလွှတ်တော်ကအတည်ပြုပြီလို့ရှိရင်ကျွန်တော်ဥပဒေချမ်းမှာပါတဲ့အတိုင်းဆိုရင်ပြင်ဆင်ရေးကာလပေါ့အဖွဲ့အစည်းတွေဖွဲ့စည်းတာမျိုးတွေထုတ်တဲ့အတွက်ပြည်စည်းကာလ6လပြီးသားတယ်။ဒါကြောင့်မလို့ဒီနေ့အတည်ပြုတော့မှရွေးကောက်ပွဲမတိုင်ခင်မှာအများပြည်သူဝန်ဆောင်မှုမီဒီယာတွေပေါ်ပေါက်ဖို့မရှိပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ကပြန်ဥပဒေကိုရုပ်သိမ်းတာကရွေးကောက်ပွဲနဲ့ဘာမှပတ်သက်ခြင်းမရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။
ပြည်ထောင်စုဝန်ကြီးဦးရထွတ်ကိုမဲ့အေးမှဆက်သွယ်မေးမြန်းခဲ့တာပါရှင်။ဒီနေ့ညနေအတွက်သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကတော့ဒီလောက်ပါပဲရှင်။ကျမတို့ဒီအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြည်ပချင်းမှာညနေ9နာရီကနေ9နာရီခွဲအထိမှာတော့ VOA TV စီစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Asia Set 7ဂျူဒူကနေဖန်ယူနားဆင်လို့ရပါတယ်ရှင်။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ကြင်ညာပေးပါအောင်မယ်ရှင်။
ဒီစွေတော်ယူကဝမှာဝန်ကြီးချုပ်ဗင်ဂျမင်နတန်ယာဟူရဲ့လက်ရရင်လေခွတ်ပါတီအနိုင်ရခဲ့ပြီးတဲ့နောက်စောထအချင်းတတန်းဖြစ်သူဦးဆောင်မဲ့အစိုးရတရက်ကိုရှေ့လာမဲ့နှစ်ပတ်သုံးပတ်ထဲမှာဖွဲ့စည်းဖို့ရည်ရွယ်ထားတဲ့အကြောင်းဝန်ကြီးချုပ်ကဒီနေ့ပဲပြောဆိုလိုက်ပါတယ်။မဲအားလုံးနှိပါရည်တွက်ပြီးချိန်မှာတော့လွှတ်တော်မှာ24နှစ်ရရခဲ့တဲ့အဓိကပြန်ပွဲဖြစ်တဲ့ Zionist Union Party ကိုလေခွတ်ပါတီကနေရာ30နဲ့အသာရနေတာပါ။ဤရတတိနဲ့ပြည်သူစစ်တရားဤရမြောက်ပိုင်း MLA မြို့မှာမနစ်ကစစ်တမလာတဲ့ IS စစ်သွေးကြွတွေကိုတိုက်ခိုက်ရမှာနေအိမ်နေတဲ့ဆိုင်တွေကိုမိရှုဖြစ်စီဖောက်ထွင်းလူရက်တာတွေရှိခဲ့တဲ့အကြောင်း Human Rights Watch လူခွင့်ရေးအဖွဲ့ကပြောဆိုလိုက်ပါတယ်လူယူဖြစ်စီမှုတွေကိုတော့ MLA မြို့ဝင်းချင်းကကြေးရွာပေါင်း48ရာမှာလုဆောင်ခဲ့တာလို့လည်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာကဖော်ပြခဲ့တာပါ Bosnia နိုင်ငံ Srebrenica မှာနောက်1995ခုနှစ်ဇူလိုင်လတုန်းကဆပ်တပ်ဖွဲ့တွေလက်ချက်နဲ့မွတ်စလင်အမျိုးသားနဲ့လူငယ် 8,000 အစုလိုက်ပြုံးလို့တပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်သူဖြစ်တန်ရရှိသူလူခုနှစ်ဦးကိုဆာဗီယာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ကိုကန်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေတွင်မြန်မာစစ်တပ်ရဲ့လေကြောင်းထိုးစစ်ကြောင်းလို့တရုတ်နိုင်ငံကဆွဆွဲထားတဲ့တိုက်ခိုက်မှုမှာထိခိုက်သေးဆုံးသူတွေအတွက်နစ်နာရေးပေးဖို့မြန်မာဘက်ကကန့်လန့်ခဲ့တဲ့အကြောင်းတရုတ်ကွန်မြူနတီပါတီရဲ့အာဘော်သတင်းစာဖြစ်တဲ့ Global Times ကဖော်ပြခဲ့ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာခဲ့တာပါရှင်။မက်စလာဆက်ရှိရဲ့ပုံထုံးညနေခင်းစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညနေစီစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Glenn Von Galio ဖြစ်ပါတယ်။ကျမကတော့ခင်ဗျထွေးပါရှင်။ View American တန်ရဲ့ပုံထုံးညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 16.25 ကနေအသံလွှင့်ပေးခဲ့တာပါ။တော်ရရှင်တွေအတွက်မင်္ဂလာရှိတဲ့ညနေချမ်းဖြစ်ပါစေရှင်။ View ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။နောက်တစ်နာရီကြာမှပြန်ဆုံတွေ့ကြအောင်ပါရှင်။
This program has come to you from the Voice of America, Washington.